နယူးယောက်မြို့အေရှားဆိုဆိုက်တီမှာပြုလုပ်ခဲ့တဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပွဲအခမ်းအနားအကြောင်းကိုဆက်ပြီးတော့တင်ဆက်ပေးဖို့ရှိပါတယ်။ကျွန်တော်တို့အတန်လွတ်တဲ့အချိန်မတိုင်ခင်လေးမှာပဲပြီးဆုံးသွားတဲ့အဲ့ဒီအခမ်းအနားကိုကျွန်တော်တို့ရဲ့အက်ဒီတာဦးကျော်စံတာကစောင့်ကြည့်နေခဲ့ပါတယ်။ကဲဦးကျော်ကြီးဒေါန်ဆန်းစုကြည်ကအဓိကအဲ့ဒီမှာဗ ారి များပြောသွားလဲခင်ဗျ။
ဟုတ်ကဲ့ဆရာဆံပထမဆုံးကတော့ Asia Society အဖွဲ့ရဲ့တာဝန်ရှိပုဂ္ဂိုလ်နှူကဒေါန်ဆန်းစုကြည်နဲ့ပြည်သက်ကိုမိတ်ဆက်ပေးပါရယ်။အဲဒီနောက်ဒေါန်ဆန်းစုကြည်စပြောတဲ့အခါမှာတော့မြန်မာနိုင်ငံဟာဒီမိုကရေစီလမ်းခီအစမှသာရှိနေတယ်။လူတကာကသူ့ကိုဂုံပြူချီကျူးနေရတယ်၊သိပ်များနေတယ်။ဂုံပြူချီကျူးရမယ့်အချိန်မဟုတ်သေးဘူးဆိုပြီးတော့အခုလိုစပြောခဲ့ပါရခင်ဗျာ
။ Since coming to the United States, I've been congratulated by many people many many times and always I say to themIt's not yet the time for congratulations. We've just
ဒီမှာအမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့ကလူတွေအများပြားအချိန်ပေါင်းများစွာဂုဏ်ပြုချီးကျူးနေကြပါတယ်။ကျမအမြဲပြန်ပြောတာကဂုဏ်ပြုရမယ့်အချိန်မဟုတ်သေးပါဘူး။ကျမတို့ဟာခရီးအစမှာပဲရှိပါသေးတယ်။ဂုဏ်ပြုချီးကျူးခံနိုင်ဖို့အတွက်ခရီးဝေးကြီးတွားရပါအောင်မယ်။မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်အခုမှစတင်တာပါ။2012ခုနှစ်အယက်သားဆိုးရဖွဲ့စည်းနိုင်ခဲ့တာကိုဒီမိုကရေစီစတင်ပြီလို့လူတော်များများကထင်ကြပါတယ်။ဒါပေမဲ့အဆိုးရအဖွဲ့ထဲမှာ80ရာခိုင်နှုန်းဟာစစ်တပ်အငြင်းစားတွေဖြစ်နေတယ်ဆိုတာလူအတော်များများမသိကြပါဘူး။တကယ်တော့စစ်အုပ်ချုပ်ရေးပဲဖြစ်နေစေလို့ဆိုနိုင်ပါတယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေကလည်းနိုင်ငံရေးမှာစစ်တပ်အတွက်အခွင့်အရေးအများကြီးပေးထားပါတယ
်။အဲ့ဒီနောက်မှာတော့ဒေါန်ဆန်းစုကြည်ကဒီမှာနိုင်ငံဟာလွတ်လပ်ရေးရပြီးရပြည်တွင်းစစ်တွေဖြစ်ပွားခဲ့တယ်ပြည်တွင်းစစ်မှမှတစ်ခါမှမကြောက်ဘူးတဲ့ရောင်စုံတောင်းချမ်းသူဆိုပြီးတော့အလန်ဖြူအလန်ဒီစသဖြင့်ရှိခဲ့တဲ့ဟာကိုပြောပါရယ်ကျန်သူနိုင်ငံတွေမှာလည်းပဲညီညာရေးမရရှိသေးပါဘူးဒီထက်ဆိုတဲ့အခြေအနေတွေရှိနေပါသေးတယ်ဒါပေမဲ့မြန်မာနိုင်ငံကတော့အခုခါမှညီညာရေးဆောင်ရွက်နိုင်မဲ့အခြေအနေလမ်းစုံလမ်းကွာကိုရောက်နေပြီလို့လည်းဆိုပါရယ်ဒီအတွက်ဒီညီညာရေးလမ်းစကိုလမ်းခင်းပေးခဲ့တဲ့ပြီးခဲ့တဲ့ရခင်အစိုးရကိုလည်းကျေးဇူးတင်တဲ့အကြောင်းဒေါန်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် We are now at a time at a juncture of our history where we have the opportunity to put an end
ဒီမရနိုင်ငံဟာအခုခါမှာပြည်ရင်းစစ်ကိုအဆုံးသတ်နိုင်မဲ့လမ်းစုံလမ်းကွာကိုရောက်ရှိနေပါပြီ။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်ကိုကျမတို့အထူးလေးနက်ထားပါတယ်။မကြသေးခင်ကဒီဖြစ်စဉ်ကိုစတင်ခဲ့တဲ့အရင်အစိုးရကိုအထူးပဲကျေးဇူးတင်ပါတယ်။သူတို့ဟာတိုင်းဒေသအင်အားစုမျိုးစုံနဲ့အပြစ်ခတ်ရက်စဲရေးကိုစတင်ဆွေးနွေးခဲ့ပါတယ်။ဒါဟာမပြေဆုံးသေးပါဘူ
း။ဒါဟာမပြေဆုံးသေးဘူး။အဓိကအဖြစ်ကတော့အပြစ်ခတ်ရက်စဲရေးကိုကြိုးပမ်းနေပေမဲ့မြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အင်အားစုတွေအလုံးဟာအပြစ်ခတ်ရက်စဲရေးမှာမပါဝင်နိုင်သေးဘူး။အထူးသဖြင့်နောက်ပေါက်သုံးဘွဲကလည်းပဲဘယ်လိုမှသူတို့နဲ့ပေါင်းစည်းလို့မရနိုင်သေးဘူးဖြစ်နေတယ်လို့ဆိုပါတယ်။ဒီလိုအလုံးမပါဝင်ရင်စစ်မှန်တဲ့ညီညာရေးမရနိုင်ဘူးလို့လည်းသူကရှင်းပြပါတယ်။တချို့ကပြောရပါတယ်တဲ့ဒေါန်ဆန်းစုကြည်ဟာဒီ21ရာစုပင်လုံညီလာခံလို့ဆိုတဲ့ညီငယ်ညီလာခံကိုခေါ်ယူတာအချင်းစောလုံးတယ်လို့အဲ့ဒါကိုသူကလက်မခံဘူးလို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံပြည်သူတွေဒုက္ခခံလာကြရတာနှစ်ပေါင်းများစွာကြာခဲ့ပြီ။တကယ်တော့ဒီညီငယ်ညီလာခံကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေများစွာကလေးကခေါ်ခဲ့တင်တယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံဟာလွတ်လပ်ရေးရပြီးသားကဒါစိတ်အလားအလာကောင်းတဲ့တိုင်းပြည်လို့ဆိုခဲ့ရတာတိုင်းပြည်ဟာဖျော်ဖျက်ဖြစ်သွားခဲ့ရတာဟာဒါစီးပွားရေးကြောင့်မဟုတ်ပါဘူးတဲ့နိုင်ငံရေးကြောင့်ဖြစ်ပါတယ်လူတွေကစီးပွားရေးချမ်းသာရင်စီးပွားရေးကောင်းရင်အကုန်လုံးတိုင်းပြည်ကောင်းမယ်လို့ထင်ကြရဲဆိုရင်အမေရိကန်ပြည်ထောင်စုကဘာပြဿနာမှရှိမှာမဟုတ်ဘူးလို့ပြောတော့ပြည်သက်တွေကသဘောကျပြီးရည်ကြပါတယ်ခင်ဗျာနောက်ပြီးတော့ဒေါန်ဆန်းကြည်စုကိုပြည်သက်ကမင်းကုန်းပြောဖို့ဖိတ်တယ်တဲ့ဖိတ်ပြီးတော့သူတို့ပြောချင်တာကိုပြောခိုင်းတယ်ပြောတော့လည်းအဲ့ဒါရည်ကြပါတယ်ဆိုတော့ဒေါန်ဆန်းစုကြည်ဟာနောက်ဆက်ပြီးတော့ပြောတဲ့အခါမှာတော့ NLD ဟာရွေးကောက်ပွဲမှာအပြတ်တက်နိုင်ခဲ့တယ်ဆိုတာကိုရှင်းပြပါတယ်သို့တော်လည်းပဲစစ်တပ်ရဲ့အာဏာဟာသိပြင်းထန်နေတယ်စစ်တပ်ဟာဖွဲ့စည်းပုံပြုပြင်ဖို့လှုပ်လိုက်တိုင်းဗီဒီယိုအာဏာသုံးပြီးပယ်ချနိုင်တယ်တရားတော်ဟာပြင်းထန်တဲ့အဟန္တာဖြစ်တယ်ဆိုပြီးတော့စစ်တပ်အကြောင်းကိုလည်းပြောသွားပါတယ်အဲ့ဒီမှာစစ်ဘိုဒီအမေရိကန်ပြည်ထောင်စုရဲ့အငြင်းစားဗိုလ်ချုပ်ကြီးဒေးဗစ်ပက်ထရီယပ်စ်လည်းပရိသတ်ထဲမှာရှိမှာပဲတဲ့အဲ့ဒီတော့ဂျန်နရယ်ပက်ထရီယပ်စ်ကတော့ပြောမှာပဲတဲ့ဒါဟာစစ်သားမလို့အမင်းကိုလိုက်နာရတယ်လို့ပြောတော့လည်းပဲပရိသတ်တွေကလည်းရည်ကြပါတယ်ခင်ဗျာအဲ့ဒါကတော့ဒေါန်ဆန်းစုကြည်ကဒါမင်းကုန်းပြောတဲ့အထက်မှာထည့်သွားပိုင်ဖြစ်ပါတယ်ဆရာဆံ
ဟုတ်ကဲ့ကျေးဇူးပါအဲ့ဒီလိုမင်းကွန်ပြောပြီးတဲ့နောက်မှာဒေါန်ဆန်းစုကြည်ကဒီ Asia Society ဥက္ကဋ္ဌနဲ့လည်းအမေးဖြေပြုလုပ်ခဲ့တယ်မဟုတ်လားအဲ့ဒီအကြောင်းလည်းဆက်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ဆရာဆံအဲ့ဒီမှာ Asia Society ဥက္ကဋ္ဌလက်ရှိဥက္ကဋ္ဌ Kevin Rudd ဒီပုဂ္ဂိုလ်က Australia နိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းပါသူဟာတရုတ်ရေးရာကျွမ်းကျင်သူလို့သူဝန်ကြီးချုပ်ဘဝမှာကျွန်တော်တို့သတင်းသမားတွေနဲ့လေ့လာခဲ့ရပါတယ်တရုတ်စကားလည်းသိပြီးတော့ပြည့်ပြည့်အောင် fluently ပြောနိုင်တယ်သူကဆိုတော့တရုတ်အကြောင်းကိုတော်တော်မြင်ရခင်ဗျာဒါပေမဲ့သူ့ရဲ့အားနည်းချက်က အသံထွက်တွေဒေါင်ဆန်းစုကြည်နာမည်ကိုလည်းအသံထွက်တွေကအကုန်လုံးမှားကြတယ်အထားတရုတ်နဲ့ပတ်သက်ပြီးတော့သူစမိတော့ဥပမာမြစ်ဆုံကိစ္စတရုတ်ဒေါင်ဆန်းစုကြည်တက်လာပြီးတော့မြစ်ဆုံကိစ္စပြန်လဲပြည်လည်အောင်လုပ်တယ်ဘာညာကြားတယ်ဆိုတော့မြစ်ဆုံကတော့အသံမှန်ကိုမထက်နိုင်ဘူးမိဆုံနေတယ်ပါလို့တော့ဒေါင်ဆန်းစုက your pronunciation is very bad ဆိုပြီးတော့ပုံမင်းလေးပဲပြောပြီးတော့ပြိတ္တကလေးရပါတယ်ဆိုတော့မြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့ဒေါင်ဆန်းစုကြီးကထုံစံတိုင်းသူဟာဒီကိစ္စကိုစုံစမ်းဖို့အတွက်ကော်မရှင်ဖွဲ့စည်းပေးထားတယ်ကော်မရှင်ရဲ့ရလတ်ကိုအခြေခံပြီးတော့ဆုံးဖြတ်မယ်ဆိုပြီးတော့ပြောသွားပါတယ်ခင်ဗျာနောက်တစ်ခါတရုတ်နဲ့ပတ်သက်ပြီးဘာမေးလဲဆိုတော့တရုတ်နိုင်ငံမှာအခု Jack Ma ဆိုတဲ့တန်ရွယ်တစ်ထေကြီးပေါ့လေအဲ့ပုဂ္ဂိုလ်ကကြေးလက်ဖွံ့ဖြိုးရေးစီးပွားရေးစီမံကိန်းတွေလုပ်နေတယ်တဲ့အဲ့ဒီစီမံကိန်းမျိုးမြန်မာပြည်မှာလုပ်နိုင်သလားလုပ်ရင်ဖြစ်နိုင်သလားဆိုတော့ဒေါင်ဆန်းစုကြီးကအဲ့ဒီကိစ္စကိုဒီလိုပဲဖြေပါတယ်ခင်ဗျာ
Parallel not exactly the same because our situation is different from the Chinese situation and whatever we do we have to
တရုတ်ပြည်ကလုတ်တဲ့ပုံစံနဲ့ဗမာပြည်ကလုတ်တဲ့ပုံစံမြင့်မြိုင်တာဖြစ်ပါတယ်တဲ့အတိအကျမတူပါဘူးတဲ့မြန်မာပြည်နဲ့တရုတ်ပြည်နဲ့အခြေအနေတွေကွဲလွဲပါတယ်တဲ့ဒီမြန်မာနိုင်ငံဖွံ့ဖြိုးရေးတဲ့မြန်မာပုံစံနဲ့လုပ်ရမှာဖြစ်တယ်အထူးသဖြင့်ကွဲလွဲတာကမြန်မာပြည်ရဲ့သွားနေတဲ့လမ်းကြောင်းကတော့ Democracy Federal ပြည်ထောင်စုလမ်းကြောင်းဖြစ်တယ်ဆိုပြီးတော့သူပြောသွားပါတယ်နောက်တစ်ခါဒီအင်ဒီဂျင်းဖြစ်တဲ့အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအခြေအနေကဘယ်လိုလဲမေးတဲ့အခါမှာတော့သူဟာတလောတော့ကထိုင်းနိုင်ငံကိုသွားရောက်ခဲ့တဲ့ခရီးစဉ်နဲ့နှိုင်းယှဉ်ပြီးတော့အခုလိုပြောသွားပါတယ်
We have good relations with our ASEAN neighbors. I was in Thailand recently and we had very good discussions with regard to the problem of our workers there. And
သူကမတိုင်ခင်ကထိုင်းနိုင်ငံကိုသွားခဲ့တယ်ဆက်ဆံရေးအင်မတန်ကောင်းမွန်တဲ့မြန်မာနိုင်ငံကနေစားဖြစ်ကျော်လာတဲ့လူ့သမားတွေအရေးကိုလည်းသူဆွေးနွေးနိုင်ခဲ့တယ်နှစ်နိုင်ငံနေစားအခြေအနေတွေကိုလည်းရင်းနှီးပွင့်လင်းစွာဆွေးနွေးနိုင်ခဲ့လို့ဆိုပါတယ်ဒါကြောင့်ဒါအာဆီယံအင်ဒီဂျင်းနိုင်ငံနဲ့ဆက်ဆံရေးဟာလည်းအင်မတန်ကောင်းမွန်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်အဲဒါဒီသဘာဒီဥက္ကဋ္ဌဖြစ်တဲ့ဒါကေဗင်ရတ်ကဘာပြောလဲဆိုတော့ Asia Society ဥက္ကဋ္ဌကတချင်တုန်းကလွန်ခဲ့တဲ့နှစ်30ကျော်လောက်ကဆွေးနွေးနေအာဆီယံနိုင်ငံဟာတနိုင်ငံနဲ့တနိုင်ငံ level ချင်းညှိနှိုင်းကြရမှာမဟုတ်လားကျန်သူတွေဖြစ်နေကြရတယ်လို့ပြောပါတယ်အဲ့ကိစ္စကိုတောင်းဆန်းစီရအခုလို့ပြန်ပက်ပါတယ်ခင်ဗျာ
Oh, were we at each other's throats? I wasn't aware of that. I don't think we were really at each other's throats.
By which I mean the form
Okay, ကျမတို့နိုင်ငံတွေကတနိုင်ငံနဲ့နိုင်ငံ level မညှိကြပါဘူးတဲ့ဆိုတော့ကျွန်မမသိပါလားတဲ့ဘယ်တော့ကလုပ်ခဲ့လဲအဲ့လိုမလုပ်ပါဘူးလို့ပြောပါတယ်ဆိုတော့ဒီအာဆီယံဥက္ကဋ္ဌလုတ်တဲ့လူကတော့ဒီAsia Society ဥက္ကဋ္ဌလုတ်တဲ့လူကတော့တချို့ကကွန်မြူနစ်ဖြစ်တယ်တချို့ကတော့ American ပဲပါတယ်စသဖြင့်ရှင်းပြသွားပါတယ်ဆိုတော့ဒီအပြန်လှန်မေးခွန်းထုတ်တဲ့ဆွေးနွေးမှုတွေကတော့သိပြီးတော့ပြောရှင်းရှင်းနဲ့လုသွားရလို့ပြောပါလိမ့်မယ်သိအလေးနဲ့ထားတဲ့ပွဲတစ်ခုနဲ့တော့မတူဘူးပါခင်ဗျာပြောတော့ကမန္တလေးပိုင်းမှာပြောခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပြောတဲ့မင်းကွန်းတွေအဲသူကိုယ်တိုင်ပြောတဲ့မင်းကွန်းတွေကပို့ပြီးတော့လင်းနေတယ်လို့ပြောမှဖြစ်ပါတယ်ဆရာဆိုင်